အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကပြီးခဲ့တဲ့ဇွန်လ28ရက်နေ့ကနေပြည်တော်ကောင်စီပုပ်ပတီတီမျိုးနယ်ကြီးတောင်ကန်အမှတ်2ရပ်ကွက်မှာတိုင်တက်ဆင်းပြီးတွားရောက်စီစစ်ခဲ့ပါတယ်။အဲ့ဒီလိုစီစစ်ရမှာမဲဆင်းကိုတွားမကြည့်ရသေးသူတွေရှိတယ်လို့မဲဆင်းမှာမပါသူတချို့ကလည်းမဲဆင်းထဲမှာပါအောင်ထည့်ပေးဖို့ဘယ်လိုတောင်းဆိုရမလဲဆိုတာကိုမသိတဲ့လူတွေရှိတယ်လို့ဒေါင်ဆန်းစုကြည်ကဒီနေ့ပြောပါတယ်။
ချိုးရရတော့သူကြည့်ရတယ်။အချို့ရတော့မပါဘူး။နောက်တော့မတရားနှစ်ယောက်ဆိုလို့ရှိရင်သူဟောက်ပုံတင်ပြောက်တယ်ပေါ့။ဆိုင်းဆက်တန်းကြီးယူသွားတယ်။ဒီလိုပြတ်မှရှင်ဘယ်လိုဖြည့်ရှင်းရမလဲ။ဒီလိုပုံစံနဲ့ထည့်ပြီးတော့မလုပ်အောင်လုပ်ဆိုတော့အဲ့ဒါကတော်တော်လိုပါတယ်။သူဆိုဒါကလမ်းလေးတလမ်းပဲ။ဘာလေးတလမ်းဆိုတော့ဘယ်နှနာရီခွဲတော့ကြာတယ်။လမ်းလေးတလမ်းလေးမှတော့မှအဲ့လိုတော်တော်များများကသူတို့တချို့ကပြင်ပြီးပြီ။မှားလိုက်ရမှားလိုက်။မမှားတဲ့လူရှိတော့မကြည့်ရသေးတဲ့လူရှိတယ်။သူတို့မပါဘူးလည်းဘာလို့မှမပြည့်ဘူးရှိတယ်။အဲ့တော့အဲ့ဒီဟာကတော့ဒါတော်လုံရောင်ရဲ့ကိစ္စပဲ
။ဒါအပြင်ဘဲပါတီကမဲပေးတာမဲမပေးတာဆိုတာဒုတိယဖြစ်ပြီးပထမအဆင့်မဲပေးပိုင်ခွင့်ရှိသူတွေမဲဆင်းမှာပါရေးဟာအဓိကဖြစ်တယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ်
။ဒီကားစတစ်ခုထဲမှာတောင်းမှာမဲပေးတာတောင်းလို့ရသူချင်းမှတူမှာ။ယောက်ျားတစ်မျိုးပေးရင်ပေးမယ်၊မျိုးမီးကတစ်မျိုးပေးရင်ပေးမယ်။အသားသမီးကြီးတွေဟို session တွေကြော်ရီကတယောက်တစ်မျိုးစီပေးရင်ပေးမယ်။အိမ်တမီးသားစုထဲမှာပဲဒီလိုအတော်တွေဦးလေးတွေပါနေတာရှိရင်ရှိမယ်အဲ့တော့အလုံးကနေပြီးတော့ကိုယ့်ပါတီကိုမဲပေးပါမယ်လို့ဘယ်လို့မှပြောလို့မရဘူ
း
မင်းတို့လည်းဒီတိုင်းမပြောဘူးဘာမှလည်းပြောစရာမရှိဘူးပေးစီချင်တာပေါ့အမေတို့ကပြန်ပြောတာပြုပြပြောင်းလဲမှုတကယ်လွတ်ရင် NLD မဲပေးပေါ့ဟုတ်ပြီဒါတော့ဒရင်တော့တင်လို့ဒီတိုင်းမဲပြောတာပဲဒါပေမဲ့လွတ်လပ်စွာမဲပေးပိုင်ခွင့်ကိုတကယ်လေးစားတယ်ဆိုရင်ဒီအိမ်ကတော့ NLD အိမ်ပဲဒီအိမ်ကတော့တခြားပါတီရဲ့အိမ်ပဲလို့ဒီလိုသတ်မှတ်လို့မရဘူး
နေပြည်တော်ကောင်စီမြို့နယ်ရှစ်မြို့နယ်မှာမဲပေးဝင်ရှိသူစည်ရင်းတွေကိုပြီးခဲ့တဲ့မေလ25ရက်နေ့ကနေဇွန်လ9ရက်နေ့ထိထုတ်ပြန်ကြေညာပြီးဖြစ်ပါတယ်။ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဟာမြို့နယ်ရက်ကျေးအဆင့်အထိမဲဆင်းစစ်စစ်ရေးအဖွဲ့တွေအသီးသီးဖွဲ့စည်းပြီးရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့မဲဆင်းတွေကိုကူးယူပြီးတိုင်တဆင်းလိုက်လံစစ်စစ်နေတာပါ။ဒါအပြင်မဲဆင်းစစ်စစ်ကြဖို့ရန်ကုန်မြို့တောင်ကလာပါမြို့နယ်ထဲမှာကားတွေနဲ့လိုက်လံနှိုးဆော်နေတာကိုတွေ့ရပါတယ
်မိဘပြည်သူများခင်ဗျာကျွန်တော်တို့ကွယ်ပြည်များဟာဒူချီမင်းတို့နေထိုင်တဲ့ရပ်ကွက်ထဲကိုအခုလိုရရှိလာတာကတော့ဒူချီမင်းတို့ရရှိထားတဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုလက်မလို့မဆုံးရှုံးရအောင်ကူညီပေးဖို့ပဲ
မဲဆင်းတွေမှာနာမည်မပါတာတွေအချက်လက်မှားယွင်းတာတွေကွယ်လွန်သူတွေမဲဆင်းမှာပါနေတာအသက်မပြည့်သေးသူတွေပါနေတာစတဲ့ချွေးမှုတွေရှိပါတယ်အဲ့ဒီလိုမှားယွင်းမှုတွေမရှိအောင်မဲပေးနိုင်သူတွေမဲဆင်းမှာပါမပါကိုစစ်စစ်ပေးတာဖြစ်တယ်လို့တောင်ဥကလာပါစနစ်ရပ်ကွက်မှာဒီနေ့မဲဆင်းစစ်စစ်ပေးနေတဲ့ NLD ပါတီဝင်ကိုထွန်းထွန်းဦးကပြောပါတယ
်ကျွန်တော်တို့အိမ်နံပါတ်နဲ့ဒကောင်ဆင်းနဲ့ကျွန်တော်တို့မှတ်ပုံတွေနဲ့အဲ့ဒါပဲလဲဆက်တော့ကျွန်တော်ဘဲဖွဲ့စည်းပဲဘလို့ထည့်တဲ့ကျွန်တော်တို့တော့မဆိုင်ဘူးကျွန်တော်တို့ကဒကောင်ဆင်းမှန်အဲ့ဒါပဲလဲဆက်တော့ကျွန်တော်တို့ဘာမှမရှိပါဘူးနံပါတ်နဲ့မကိုက်တာတွေကိုက်တာအဲ့လောက်ပဲရှိတယ်မကိုက်တဲ့ဆိုနာမည်မှားတာတို့အဲ့ဒါမျိုးတွေပဲလို့ရှိတော့အဲ့ဒါတွေကျွန်တော်တို့ကပြန်ကောက်တာပဲမဲယုံတချို့ကြမှားတော့မဲယုံကကျွန်တော်တို့တော့ပြန်ခိုင်းတာပေါ့ကျွန်တော်တို့ကအဲ့တော့ကျွန်တော်တို့ NLD ကနေတက်တက်မလိုက်လို့ပြရပ
ါမယ်ဆင်းလိုက်လံစစ်စစ်တဲ့အဖွဲ့ဝင်နောက်တဦးကမယ်ဆင်းထဲမှာမပါတဲ့မိသားစုတစုကိုအခုလိုအကြံပြုပြောခဲ့ပါတယ
်အိမ်နံပါတ်ရောအနီတို့ကနာမည်တွေရောလုံးဝမပါဘူးဖြစ်နေတယ်အဲ့ဒီတော့ကျမတို့မပါဘူးဆိုတဲ့အကြောင်းဒီကနေမှတ်ပုံနေမိတူရဲ့ဒကောင်ဆင်းမိတူရဲ့ယူသွားတာအစ်စ်တွေလုံးဝယူသွားစရာမလိုပါဘူးနော်သူတို့ပုံစံတော့ပုံစံလေးတွေနဲ့ပြီးပါလိမ့်မယ်ပြီးတဲ့အခါကျလို့ရှိရင်လည်းဆာရွက်တွေကိုပတ်တူဖြည့်ပြီးပ
ါ
ကိုပတ်တူလက်မှတ်ထိုးပါအဲ့ဒါမှာကိုပတူကိုဖြစ်မှာကိုအမှန်ရမှာပါဒါမှမဟုတ်အမှန်မထွက်မှာစိ
မ့်အခုလိုတောင်းကလာပါစနစ်ရက်ွက်မှာလိုက်လံစည်းစစ်ရာပြပရောက်နေသူတွေပါနေတာတွေ့ခဲ့တယ်လို့ NLD ပါတီဝင်ဦးမြင့်သိန်းကပြောပါတယ
်ရက်ွက်ထဲမှာတော့ဆင်းလာတော့မသိတော့ကျွန်တော်တို့ရှင်းပြရတာပေါ့သူတို့ဘာကြည့်ရမှန်းလည်းမသိဘူးဘာဆိုတော့ကျွန်တော်တို့ကရှင်းပြတော့မှာသူတို့သွားကြည့်လိုက်ပါမယ်သွားကြည့်ကြတာပေါ့မှားမှုတွေကြတော့တချို့ကြတော့တည်တဲ့လူတွေစင်းနေပါတယ်ဗျာတချို့ကြတော့နိုင်ငံခြားထွက်သွားတဲ့စင်းနေပါတယ်အဲ့ဒါမျိုးလေးတွေပေါ့အဲ့ဒါလေးကြတော့သူတို့ကော်မရှင်ကိုသွားပြောရင်ကော်မရှင်ကပြန်ဖြတ်ပြီးတယ်ဒီကောင်ကလည်းဘယ်လိုခေါ်မလဲဆိုတော့ယာယီသဘောမျိုးပေါ့ဗျာနောက်ကြတော့မှစီစီပြီးမှအစ်စ်ပြန်ကောက်မှာအဲ့ကြတော့မှအကုန်လုံးပါလာမှာသူတို့က9ရက်နေ့ထိပြီးတော့9ရက်နေ့ပြီးအောင်ကျွန်တော်တို့ကအမြန်ဆုံးတိအောင်ပေါ့မတိတဲ့လူတွေရှိတယ်တိအောင်လို့အမြန်ဆုံးနှိုးဆော်တဲ့သဘောမျိုးပေါ့ကျွန်တော်ကလှုပ်ပေးရတာဝင်ဝင်တောင်းတာတော့ဒီလိုပဲပေါ့ကျွန်တော်တို့ခွင့်ပြုသွားဒီလိုသွားကြည့်ပြီးတော့သူတို့ကဟာမကြည့်ရသေးဘူးကြည့်ကျင်တယ်ဆိုရင်ကျွန်တော်တို့ရှိမှပါတယ်ဆိုတာသူတို့ကလည်းအစင်းနေမယ်ဟာကျွန်တော်တို့လည်းကြည့်ကျင်တယ်ဒီမှာဟိုမသွားတော့ဘူးဆိုကြည့်ကြတာပေါ့ဒါအခက်ခဲမရှိပါဘူ
းနေပြည်တော်ဇဘူးတီရီမြို့နယ်မှာမဲဆင်းစစ်စစ်တဲ့ NLD ပါတီဝင်2ဦးဟာပိုင်နဲ့ကျူးလွန်မှုနဲ့အမှုဖွင့်ခံထားရပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအိမ်တော်စုစည်ရင်ပေါ်မှာအခြေခံပြီးမြို့နယ်ပေါင်း300ကျော်မှာမဲပေးခွင့်ရှိသူစည်ရင်တွေကိုထုတ်ပြန်ကြေညာထားတာဖြစ်ပါတယ်။အဒီလိုကြေညာရမှာပြန်လည်ပြင်ဆင်လိုတာတွေဖြည့်ဆွက်လိုတာတွေကိုပုံစံအမျိုးမျိုးနဲ့ရွေးကောက်ပွဲကော်မရှင်ရုံးခွဲတွေမှာသ ွားရောက်တင်ပြရမှာဖြစ်ပါတယ်။မဲပေးခွင့်ရှိသူစည်ရင်အပိသက်ကိုတော့လာမယ့်ဇွန်လကုန်လောက်မှာထပ်မံထုတ်ပြန်မှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။